မြန်မာရှိတဲ့အလို့သမားအများပြားရှိနေတဲ့ထိုင်းနိုင်ငံမှာကြော့ပြန်ကိုဗစ်တက်ပြားလှိုင်းကူးစက်မှုနှုန်းဆိုးရတဲ့အခြေအနေကိုရောက်လာနေတာကြောင့်အရေးပေါ်အခြေအနေကိုနောက်ထပ်နှစ်လတိုးမြှင့်ဖို့အတွက်ထိုင်းဆိုအားကဆုံးဖြတ်လိုက်ပါတယ်။ထိုင်းဝန်ကြီးချုပ်ဦးဆောင်ပြီးထိုင်းကယောဂါထိန်းချုပ်ရေးဆိုင်ရာဗဟိုဌာနတာဝန်ရှိသူတွေနဲ့ကျန်းမာရေးဝန်ကြီးဌာနတို့တွဲဆောင်ဆွေးနွေးအပြီးမှာအခုလိုဆုံးဖြတ်လိုက်တာပါ။ဒါပြင်ထိုင်းနိုင်ငံရောက်နေတဲ့နိုင်ငံသားတွေကာဝယ်ဆေးထိုးဖို့အတွက်မိမိတို့ရောက်နေတဲ့ဒေသကအနည်းဆုံးကျန်းမာရေးဌာနမှာဇွန်လ9ရက်နေ့မှာစတင်ဆင်းပေးဖို့ပါညွှန်ကြားခဲ့ပါတယ်။အခုဆိုတလအတွင်းနိုင်ငံတော်ပိုးတွေလူနာ 9,400 ထိမြင့်တက်သွားခဲ့တယ်လို့ထိုင်းသတင်းတွေမှာဖော်ပြနေပါတယ်။ထိုင်းနိုင်ငံမှာမြန်မာနိုင်ငံသားတွေပါဝင်ကူးစက်များကိုဗစ်ပိုးအမျိုးအစားတစ်အကူးစက်ခံသူရွှေပြောင်းအလို့သမား15ယောက်နဲ့ထိုင်းနိုင်ငံသား21ယောက်စုစုပေါင်း36ယောက်ကိုပထမဆုံးအကြိမ်ဖြင့်စစ်ဆေးတွေ့ရှိရတယ်လို့ထိုင်းကျန်းမာရေးအရာရှိတွေကတောက်ကြနေမှာပြောပါတယ်။ထိုင်းနိုင်ငံမှာမေလ27ရက်တောက်တန်နေ့ပြည့်ထင်းမှာတွင်ကိုရိုနာဗိုင်းရပ်စ်အကူးစက်ခံရသူ3481ယောက်နဲ့သေဆုံးရသူက32ယောက်ရှိနေတာဖြစ်ပြီးစုစုပေါင်းအကူးစက်ခံရသူက23,300ကျော်ရှိနေပါတယ်။ထိုင်းဆိုရကအခုခါမှာအိန္ဒိယ၊ပါကစ္စတန်၊ဘင်္ဂလားဒေ့ရှ်နဲ့နီပေါ်နိုင်ငံတွေကလာသူတွေကိုထိုင်းနိုင်ငံသားမဟုတ်ရင်နိုင်ငံတွင်းကိုဝင်ရောက်ခွင့်မပေးပါဘူး။